ကဘာပဲလည်းနဲ့တော့ရောက်ပြန်တန်းခဲ့တဲ့ပထမဆုံး American အာဂတ်အရင်မှု John Glenn ဟာစက်တဘရီနေ့မှာပဲကွယ်လွန်သွားပါပြီ။အသက်65နှစ်ရှိပြီဖြစ်တဲ့ John Glenn ဟာ Ohio ပြည်နယ်တက္ကသိုလ်ရဲ့ James Cancer ဆေးရုံမှာတက်ရောက်နေတာတပတ်ကျော်ပြီလို့ Ohio တက္ကသိုလ် John Glenn လူမှုရေးအကောဒိတ်ကပြောပါတယ်။အခုလို Mr. Glenn ကွယ်လွန်သွားတာဟာ American နိုင်ငံရဲ့နိုင်ငံအကျိုးပြုအထင်ကြီးပုံကုတ်တူဆုံးပါသွားတာဖြစ်တယ်လို့သူတို့ဇနီးမောင်နှံအတွက်လည်းမိတ်ဆွေတယောက်ဆုံးပါသွားတာလို့သမ္မတ Barack Obama ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီကနေ့မှာအာဂတ်ဆူဇန်လေးလာမှုမှာအထင်ကြီးရှေ့ဆောင်လမ်းပြဖြစ်တဲ့ John Glenn ကို American ပြည်တော်စုကဆုံးရှုံးခဲ့ရပြီလို့ရွေးကောက်ခံသမ္မတ Donald Trump ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ် Mr. Glenn ဟာဆူဇန်လေးလာလို့သူနောင်လာနောက်သားတွေအတွက်အားကြပွဲတရေကောင်းတူဖြစ်ပြီးသူ့ကိုသတိရအောင်းဝင်နေမှာဖြစ်ကြောင်းနဲ့ Trump ကရေးသားခဲ့ပါတယ်1989ခုနှစ်မှာစစ်ဖက်လေယာဉ်မှုတွေဖြစ်တဲ့ရွေးခန့်ရတဲ့ Mercury 7လို့သိကြတဲ့ခနူးပါအဖွဲ့ဟာ American နိုင်ငံရဲ့ပရမဆုံးအာဂတ်ယာဉ်မှုတွေဖြစ်လာပြီးသူတို့ထဲမှာ Mr. Glenn တယောက်ပဲနောက်ဆုံးဖြစ်တဲ့တက်ရှိထင်ရှားကြံရတာဖြစ်ပါတယ်1962ခုနှစ် February လမှာတော့ Francis 7လို့နာမည်ပေးထားတဲ့အာဂတ်ယာဉ်နဲ့9နာရီနီးပါးကြာအောင်ကဘာကိုပတ်ခဲ့တဲ့ပရမဆုံး American အာဂတ်ယာဉ်မှုတစ်ဦးလည်းဖြစ်ပါတယ် John Glenn ဟာနိုင်ငံရေးကိုစိတ်ဝင်စားသူဖြစ်ပြီးတော့1964ခုနှစ်မှာ Ohio ပြည်နယ်အထက်လွှတ်တော်မှာ Democratic Party အမတ်တဦးဖြစ်နေတာဝန်ယူခဲ့ပါတယ်